ဝဘေးအန္တရာယ်ကြောင့်မြန်မာပြည်ရဲ့အသင်းထုတ်လုပ်မှု300ရာခိုင်နှုန်းလောက်မြင့်စင်ဆုံးရှုံးနေရပါတယ်။ဒါကြောင့်မို့ရာသီဥတုဆိုးဝါးမှုဒဏ်ကိုကာကွယ်နိုင်စွမ်းအနည်းဆုံးနိုင်ငံအနည်းငယ်မှာမြန်မာပြည်လဲပါဝင်နေပါတယ်။အိုးအိမ်ကြံ့ခိုင်ခြင်းမရှိမှုပညာသင်ကြားရေးချို့တဲ့မှုရေကောင်းရေသားမရရှိမှုရေစိုးစွန်စနစ်ကင်းမဲ့မှုလက်နက်ကင်ပြိပက်ခတ်နဲ့ဆက်ဆက်နေမှုစတဲ့အခြေအနေတွေကိုလေ့လာသုံးသပ်ပြီးပြည်သူပြည်သားဆင်းရဲတာတွေရဲ့ဘဝလုံခြုံမှုအခြေအနေကိုစစ်စစ်တဲ့စာရန်ကိုရန်ကုန်အခြေစိုက် MIMU အဖွဲ့နဲ့ HARP အဖွဲ့ကမကြာမီကထုတ်ပြန်လိုက်ပါတယ်။တိုင်းပြည်လူဦးရေ44ရာခိုင်နှုန်းသို့မဟုတ်လူဦးရေ23သန်းနီးပါးဟာအကာအကွယ်မရှိတဲ့ဘဝကိုရောက်နေတယ်လို့ဆိုပါတယ်။လုံခြုံမှုမရှိသူဆင်းရဲသားအများဆုံးဒေသဟာရှမ်းပြည်နယ်နဲ့ဧရာဝတီတိုင်းဒေသကြီးဖြစ်ကြပြီးသူတို့နောက်မှာမန္တလေးတိုင်းချင်းနယ်ရခိုင်ပြည်နယ်မှာလုံခြုံမှုမရှိသူများတယ်လို့ဆိုပါတယ်။ဒီနေရာတွေမှာဘဝဆင်းရဲမှုသက်ဆိုးရှည်လိမ့်မယ်လို့ကမှန်ပါတယ်။ဒီမြို့နယ်တွေမှာလူဦးရေတိတ်သိမှုမရှိတာကြောင့်လာရောက်ရင်းနှီးမြုပ်နှံမဲ့သူရှားပါနေပါတယ်။ဒါကြောင့်ဒေသခံတွေအတွက်အလုပ်အကိုင်ရဖို့အခွင့်အလမ်းအလွန်နည်းပါတယ်
။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာလူဦးရေအထူးထက်ဆုံးဖြစ်ပြီးရာသီဥတုပြောင်းလဲမှုဒဏ်ကိုအခမ်းအနားဆုံးနေမည်ဖြစ်ပါれမြမပြည်အလဲပိုင်းချောင်းတွေ့ဒေသမှာတော့ရေအရင်အမြစ်ကိုစီမံခန့်ခွဲနိုင်စွာမရှိတဲ့အတွက်ရိခါမလုံမလောက်ဖြစ်ရပြီးဆင်းရဲနွမ်းပါနေရပါれမြို့ပြနဲ့ကြေးလက်ကွာခြားမှုကိုလိုက်ပြီးဘဝလုံခြုံမှုအခြေအနေပြောင်းလဲသွားပါれကြေးရွာ80ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးကိုမသုံးနိုင်ကြပါဘူးရေကောင်းရေတန့်တောက်သုံးနိုင်သူနဲ့ရေစိုးစွန့်စနစ်သုံးသူဥယေဟာလည်းအလွန်နှဲပါပါတယ်။အထက်တန်းကျောင်းသားဥယေမှာလည်းမြို့ဟာကြေးလက်ထက်ပိုများနေပါတယ်။ဒါပေမဲ့ကြေးလက်မှာရောမြို့ပြမှာရောတနေရာနဲ့တနေရာမတူကြပါဘူး။စင်ရဲသား14ရာခိုင်နှုန်းရှိတဲ့မြို့နယ်25ခုမှာအရသာအဖွဲ့အစည်းတွေကကူညီနေကြရပါတယ
်။နေထိုင်တဲ့အိုးအိမ်ပုံစံကိုကြည့်ရင်လုံခြုံမှုမရှိတဲ့စင်ရဲသားဘဝကိုတွေ့နိုင်ပါလေ။မြန်မာပြည်ရဲ့အိမ်တောင်စု3ပုံ2ပုံနေထိုင်တဲ့အိမ်ယာမှာကျန်းကင်းဟာဝါသို့မဟုတ်မြေကြီးဖြစ်နေပါတယ်။အင်ဂျင်40ရာခိုင်နှုန်းလောက်သာတနည်းသို့မဟုတ်ဝါကိုအမိုးအဖြစ်အသုံးပြုကြပါတယ်။တနည်းဆိုရင်တော့ဝါထရန်ကတနည်းမိုးတဲအိမ်မှာနေတဲ့အိမ်တောင်စုတွေဖြစ်ပါတယ်။ဒီလိုတဲအိမ်တွေဟာလေမုန်တိုင်းတန်ရေကြီးတဲ့တန်ကိုမခံနိုင်ကြပါဘူး။ရခိုင်တိုင်းနဲ့စိုက်ပျိုးရေးလုပ်ကိုင်တဲ့အေယာဝတီမကွေးမန္တလေးနဲ့စကိုင်းတိုင်းမှာမြေသားနဲ့ဝါကိုကြံ့ခင်းလုပ်တဲ့တဲအိမ်တွေအများဆုံးရှိတယ်လို့ဆိုပါတယ်။ရာသီဥတုဒဏ်ကိုကြံ့ကြံ့မခံနိုင်တဲ့အိမ်တော်စုဟာအကာအကွယ်ကင်းမဲ့သူတွေဖြစ်ပါတယ်။ဆင်းရဲနွမ်းပါတဲ့သူတို့ဘဝဟာလုံခြုံမှုမရှိတာသင်ရှားပါတယ်
။ရေသုံးဆွဲမှုကိုကြည့်ရင်လည်းဘဝလုံခြုံမှုမရှိတာကိုတွေ့နိုင်ပါတယ်။2014သကောင်စည်ရင်ကိုကြည့်ရင်မြန်မာနိုင်ငံကအိမ်တော်စု25ရာခိုင်နှုန်းဟာအန္တရာယ်ကင်းတဲ့ရေစိုးစွန့်စနစ်မတုံးကြတာတွေ့ရပါတယ်။ကောင်းမွန်တန်ရှင်းတဲ့တောက်ရည်ကိုမရနိုင်တဲ့အိမ်တော်စုက30ရာခိုင်နှုန်းလောက်ရှိပါတယ်။ရခိုင်ပြည်နယ်မှာရေစိုးအန္တရာယ်အများဆုံးရှိပါတယ်။အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းတွေမှာလည်းရေကောင်းရေတန့်ရတဲ့နှုန်းအလွန်နည်းပါတယ်။နေရာထိုင်ခင်းဆင်းရဲနွမ်းပါတဲ့အရက်ဒေသမှာရေသုံးဆွဲမှုမတန်ရှင်းတာများပါတယ်။စိုက်ပျိုးရေးတစ်တော်နဲ့ငါးလုံငန်းကအလို့သမားတွေဟာဝင်ငွေအ ਨੇ ဆုံးရရှိကြပါတယ်။သူတို့ရတဲ့လုခဟာတပြည်လုံးရဲ့ပြမ်းမြဝင်ငွေထက်20ရာခိုင်နှုန်းလောက်နည်းနေပါတယ်။ဝင်ငွေဟာစားစရိတ်ဖြစ်လို့အပိုအရှံမရှိသူတွေဖြစ်ပါတယ်
။အာဆီယံဆယ်နိုင်ငံမှာမြန်မာစိုက်ပျိုးရေးလုပ်ငန်းဟာအမြတ်အ ਨੇ ဆုံးနဲ့လုခအ ਨੇ ဆုံးဖြစ်ပါတယ်။စက်မှုလျာအစ်စ်နှိမ့်ကြပြီးလူလုံအားကိုအားကိုလွန်းလာမှုစိုက်ပျိုးရေးမှာအမြတ်အဆုံးနည်းရတာလို့ဆိုပါတယ်။မိခင်နဲ့ကလေးတည်ဆုံတဲ့နှုံးမှလည်းမြန်မာဟာအာဆီယံဖျားမြနှုံးတဲ့နှစကျော်ပူများပါတယ်။အရာဝတီတိုင်းလက်ပတာခရိုင်နဲ့ချင်းပြည်နယ်မင်းတပ်ခရိုင်မှာဝေကင်းစာကလေးတည်ဆုံမှုအများဆုံးဖြစ်ပါတယ်။အာဟာရဓာတ်ချို့တဲ့မှုကြောင့်ကြီးထွားမှုတက်နေတဲ့ကလေးဥယျာဉ်ဟာကျင်းလက်မှာ30နှစ်ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။မြန်မာပြည်လူဦးရေ90ရာခိုင်နှုန်းဟာစားတက်မြောက်သူဖြစ်တယ်လို့ဆိုပေမဲ့နေရာဒေသကိုလိုက်ပြီးစာတတ်သူဥယျာဉ်ကွဲပြားခြားနားသွားပါတယ်။ကျောင်းလုံးဝမတက်နိုင်တဲ့မြို့နယ်19နယ်ရှမ်းပြည်မှာရှိပါတယ်။ ကိုင်ပရိပကအထီးကုန်းနဲ့ဆန္ဒပြမှုတွေဖြစ်ပွားတဲ့မြို့နယ်86နယ်မှာလူမှုအဆင့်အတန်းဟာအခြားဒေသတွေနဲ့25ရာခိုင်နှုန်းလောက်နှိမ့်ကျနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်တပြည်အမြင်အတန်းတိုးတက်ဖွံ့ဖြိုးအောင်ကြံဆောင်ရမှာအကာအကွယ်မဲ့ဖြစ်နေတဲ့စည်ရင်းသားလူတန်းစားကိုအစိုးရကဘယ်လိုဆက်ဆံလဲဆိုတဲ့အပေါ်မှာမူတည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။